ယူကရိန်းနိုင်ငံမှာခွဲထွက်ရေးဝါဒီတွေတင်ယူထားတဲ့အစိုးရဆောက်ဦးတွေကနေပြရှားပေးရေးအစိုးရရဲ့နောက်ဆုံးသတ်မှတ်ရကျော်လွန်သွားပြီးတဲ့နောက်ဒေသတွင်းခေါင်းဆောင်တွေနဲ့ရုရှားလူလာတဲ့ဆန္ဒပြသူတွေကိုယူကရိန်းယာယီဝန်ကြီးချုပ်ကလိုက်လျောအလျှော့ပေးချက်တွေကန့်လန့်ထားပါတယ်။ဘိုးအစိုးရဟာဒေသတွေနဲ့ဆွေးနွေးဖို့အစဉ်သင့်ဖြစ်အောင်သာမကနိုင်ငံသားအားလုံးရဲ့ဥပဒေနဲ့ညီလူလာချက်တွေနဲ့ဆန္ဒတွေကိုဖြည့်ဆည်းပေးဖို့အစဉ်သင့်ဖြစ်နေပါတယ်ဆိုတာရှင်းရှင်းလင်းလင်းပြောလိုပါတယ်။ပြောင်းလဲထားတဲ့အခြေခံဥပဒေမူပေါင်းအောက်မှာဒေသတစ်ခုချင်းစီရဲ့တိကျပန်ကြားချက်တွေကိုမိမိတို့ဖြည့်ဆွမ်းပေးနိုင်မှာပါလို့ယာယီဝန်ကြီးချုပ်အာဆင်ဂျီယက်ဆင်ညုကရုရှားဘာသာစကားနဲ့ပြောခဲ့ပါတယ်။ဝန်ကြီးချုပ်ယက်ဆင်ညုကနဲ့အစိုးရအဖွဲ့တည်ထောင်တာဝန်ရှိသူတွေဟာယူကရိန်းရှေ့ပိုင်းကအုပ်ချုပ်ရေးမှုတွေမျိုးတော်ဝန်တွေနဲ့တမကယူကရိန်းနိုင်ငံရဲ့အချမ်းသာဆုံးလုပ်ငန်းရှင်ကြီးရီနက်အာခမီတော့ဖ်အပါအဝင်ရှေ့ပိုင်းကဩဇာကြီးမားသူတွေနဲ့ဒေါ်နက်စ်မြို့မှာတောက်ကြနေကတွေ့ဆုံခဲ့ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးမှုတွေနဲ့အစိုးရအဖွဲ့တွေကိုဘိုးအစိုးရကခံထားတာမျိုးဆက်မလုပ်တော့ဘဲဒေသဆိုင်ရာလူလူဆန္ဒခံယူပွဲတွေကိုခွင့်ပြုမဲ့အခြေခံဥပဒေနဲ့တခြားဥပဒေတွေဖြစ်စဉ်ရေးကိုသူထောက်ခံတယ်လို့ယာယီဝန်ကြီးချုပ်ကပြောခဲ့ပါတယ်။